ဒါမဲ့နိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးခြင်းနဲ့နိုင်ငံခြားရောက်မြန်မာနိုင်ငံသားတွေမဲပေးခွင့်ရဖို့ရှောက်လွှာတင်ရမှာအခက်အခဲတွေကြုံခဲ့ရပါတယ်။ဒါဟာနိုင်ငံသားတွေရာသင့်တဲ့အခွင့်အရေးဆုံးရှုံးမှုဖြစ်တယ်လို့နိုင်ငံခြားမှာရှိနေသူတချို့ကသုံးသပ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်လက်ပြောပြချင်တာပါ။နိုင်ငံရဲ့ခြားမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားဦးရေဟာနှစ်သန်းထက်မနည်းရှိနေပေမဲ့မဲပေးခွင့်ရဖို့ရှောက်ထားသူအရေအတွက်18,000 လောက်သာရှိတယ်လို့စတေမာလာနှစ်ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောခဲ့ပါတယ်။နိုင်ငံခြားရောက်မြန်မာနိုင်ငံသားတွေကအခုလိုမဲပေးခွင့်ရဖို့ရှောက်ထားသူနည်းနေရတာဟာရှောက်လွှာတင်ဖို့အချိန်မလုံလောက်တဲ့ပြဿနာကအခြေခံဖြစ်တယ်လို့2015ရွေးကောက်ပွဲမှာမဲပေးဖို့အတွက်ပြင်ဆင်နေသူတဦးဖြစ်တဲ့စင်ကာပူနိုင်ငံကမတ်မီကျော်ဆွေးညွန်းကပြောပါတယ
်။မဲပေးခွင့်ရဒီစင်ကာပူရောက်မြန်မာတွေအနေနဲ့ကအချိန်ကန့်သက်ချက်နဲ့မဲပေးခွင့်လျှောက်လာတွေကပိတ်လိုက်တဲ့အတွက်အခက်အခဲတွေရန်ဖြစ်ကြပေါ့နော်ဒီအလုံးကဲရောက်နေတဲ့ဒီဝေါ်ပါမဲ့သမားတွေဆိုရင်သူတို့ passport တွေသူတို့ကင်ကွင်းမရှိတဲ့အတွက်သူတို့လက်ထက်မှာ passport မရှိတဲ့အတွက်ကိုဒီ35ပေါင်တင်တဲ့အခါမှာအခက်အခဲတွေရန်ဖြစ်ကြ35ပိတ်လိုက်ကြတော်တော်ကြပါပြီ August လ6ရက်နေ့မှာပိတ်လိုက်ကြပါပိတ်ပြီးမကြပါဘူးဒီဘက်ကလုံနိုင်လေလုံနိုင်တဲ့အုပ်စုတွေကတန်ယုံနဲ့သွားညှိပါတယ်တန်အမတ်နဲ့လည်းသွားတွေ့ပါတယ်ဒါပေမဲ့သူတို့ဘက်ကထပ်ပြီးတော့လက်ခံနဲ့ပုံစံမပြတဲ့အတွက်ထပ်ပြီးလက်မခံတဲ့အတွက်ကိုပုံစံ15ဖြတ်တင်ဖို့မဲသွေးခွင့်ရဖို့အခွင့်အရေးဆက်ပြီးတော့လူကျင်တဲ့လူတွေကရန်အောင်ခက်ခဲဖြစ်နေပါတ
ယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကလည်းနိုင်ငံခြားရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးကြရတာပါအခု2015ခုနှစ်မှာလည်းနိုင်ငံခြားမှာရှိတဲ့မြန်မာတန်ယုံတွေကကြိုတင်မဲသဘောကောက်ယူမဲ့အနေအထားရှိနေပါတယ်စင်ကာပူနိုင်ငံမှာဆိုရင်မဲပေးခွင့်လျှောက်လွှာတွေကိုမြန်မာတန်ယုံကမြန်မာနိုင်ငံကိုတစ်ခေါက်ပြန်ပို့စီစစ်ပြီးမြန်မာနိုင်ငံကအတီးပြုတ်ပေးပို့လိုက်တဲ့သူတွေကသာမဲပေးခွင့်ရမှာဖြစ်တယ်လို့မတ်မီကျော်ဆိုရင်ကရှင်းပြပါလေ
မဲပေးခွင့်ကချုပ်တင်ပေးရမှာပဲဘာလို့ဗမာပြည်ကနေဝယ်မှာ၈ရက်နေ့မှလုပ်မယ်ဆိုရင်ကျွန်မကသောပြီးတော့ကိုစင်ကာပူတန်ယုံမှာမဲပေးရမှာအဲ့ဒီတန်ယုံမှာမဲပေးဖို့အတွက်တန်ယုံကဒီကျွန်မတို့တင်လိုက်တဲ့ပုံစံ15ပေါင်ကိုညှို့နယ်လိုက်ရဲရွာအလိုက်ကိုပြန်ပို့တာအဲ့ဒီဖောင်နေဥမာချင်းပြည်နယ်ဟာခါဆိုဟာခါကိုပြန်ပို့တာအဲ့ဒီပုံစံ15ဖောင်နေဒါကြောင့်အချိန်နေရသူတို့လည်းပုံစောယူတာဖြစ်နိုင်တယ်အဲ့ဒီရနေပြီကျမတို့ကတ်တင်နေကျမတို့နေမိုင်နေပြန်လာမှဒီကိုတန်ယုံကိုအဲ့တော့ကျမရဲ့မဲပေးခွင့်လက်မှတ်ပြီးကျမရဲ့တာမွေမြို့နယ်ဆိုတာမွေမြို့နယ်မှာကျမကနာမည်စင်ရင်းနဲ့ထွက်လာပြီးသားအဲ့ဒါကိုဒီကနေကြိုတင်မဲပို့လိုက်တာပေါ့နော်
ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေပေါ်ယုံကြည်နိုင်စရာအကြောင်းအားနည်းနေပေမဲ့နိုင်ငံသားတို့ရဲ့ရပိုင်ခွင့်ကိုအဆုံးရှုံးမခံခြင်းတဲ့အတွက်သူ့အနေနဲ့2015ရွေးကောက်ပွဲမှာမဲပေးသွားမှာဖြစ်တယ်လို့မတ်မီကျော်စွန်းညွန့်ကပြောပါတယ
်လွတ်လပ်မယ်တရားမျှတမယ်လို့တော့အမှန်တမ်းပြောရင်ယုံကြည်လို့မဲပေးတာမဟုတ်ပါဘူးကျမရဲ့အခွင့်အရေးကိုကျမအဆုံးရှုံးမခံခြင်းလို့ကျမမဲပေးတာပါမဲပေးဖို့ကြိုးစားတယ်ဆိုကြကြတယ်ပြောင်းလဲခြင်းလို့ပါပြောင်းလဲခြင်းလဲဆိုကြတယ်လေNLD ပါတီကိုမဲပေးခြင်းလို့ပါပဲ
မြန်မာ passport ကန်ဆောင်ထားတဲ့မြန်မာနိုင်ငံသားအများစုဟာထိုင်းမလေးရှားစင်ကာပူနဲ့အခြားနိုင်ငံတချို့မှာတွားရောက်အလုပ်လုပ်နေကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့မဲပေးပိုင်ခွင့်ရှိတဲ့မြန်မာနိုင်ငံသားအရေအတွက်အတော်နည်းတယ်လို့သိရပြီးမဲပေးခွင့်ရှိသူစီးရင်ကိုမကြခင်ထုတ်ပြန်သွားမှာဖြစ်တယ်လို့ Washington DC မြန်မာတန်ယုံက VO မြန်မာပိုင်းကိုပြောပါတယ်ခင်ဗျာ